မနက်ကဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တဲ့သောမတ်အန်ဒရူးကဒက္ခိုင်းပြည်နယ်မှာအပြစ်မဲ့ကလေးတွေတည်ဆုံရမှုနဲ့တည်ဆုံသူလူဦးရေတိုးလာတာကိုရှုံချလိုက်ပြီးအဲ့ဒီဒေသကျေးရွာတွေမှာအငြင်းဆုံးအပြစ်ခတ်ရပ်ဆဲကြဖို့အင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်။ဒက္ခိုင်းဒေသတိုက်ပွဲအတွင်းပြစ်ခတ်မှုတွေကြားမှာကလေးငယ်တွေနဲ့အခြားအရသာပြည်သူတွေမျိုးစာပင်ဖြစ်နေရတာကိုသူကထောက်ပြပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့တိုက်တွန်းချက်ဒီအတိုင်းနှစ်ဖက်အပြစ်ခတ်ရပ်ဆဲရေးကိုအငြင်းအလေးထားလုပ်ကြဖို့သူကတောင်းဆိုနေတာပါ။လွန်ခဲ့တဲ့နှစ်ပတ်ကမြေပုံမြို့မှာအမြောက်ကြီးထိမှန်ပြီး၅နှစ်သားအရွယ်ကလေးငယ်တို့ဦးတည်ဆုံးခဲ့ရတယ်လို့အခြားတဦးဒဏ်ရာရသွားတယ်လို့အန်ဒရူးကထုတ်ပြပါရယ်။မကြသေးခင်ကလူအခွင့်အရေးကောင်စီကိုတင်သွင်းတဲ့မြန်မာအစိုးရအစီရင်ခံစာမှာတစ်ဖက်နိုင်ငံထွက်သွားတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးဟာဦးစားပေးလုပ်ငန်းစဉ်ဖြစ်တယ်လို့ပြောဆိုတဲ့အပေါ်မစ္စတာအန်ဒရူးကပြန်လည်မေးခွန်းထုတ်ခဲ့ပြီးရခိုင်မြောက်ပိုင်းဒေသမှာစစ်တပ်ခြေစိုက်စခန်းတွေတိုးချဲ့တည်ဆောက်လာတာကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုးလုံနေသူတွေနေရပြန်လာရေးအတွက်ဘယ်လိုတရားမျှတမှုရှိနိုင်မလဲဆိုတာကိုထောက်ပြခဲ့ပါတယ်ခင်ဗျာ။